အရေးပေါ်အုပ်ချုပ်ရေးဆိုတဲ့ခေါင်းစဉ်အောက်မှာအာဏာပိုင်တွေဘက်ကပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေဖြစ်လာကြောင်းလူခွင့်ရေးမြင့်တင်ရေးနဲ့ကာကွယ်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဖီယိုနော်လာနီအိုလီယန်ကပြောဆိုလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့38ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံမှာကြာသပတေးနေ့ကဒီအကြောင်းအရာပေါ်နိုင်ငံအလိုက်တုံ့ပြန်ပြောဆိုရမှာမြန်မာအစိုးရကိုယ်စားလှယ်ဘက်ကတော့အာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ရန်ကိုကာကွယ်ဖို့မြန်မာလုံခြုံရေးတပ်တွေကအချိန်အကန့်အသတ်ထားပြီးတံပြန်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။အကြောင်းစုံကဒီလိုပါရှင့်။အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးအတွက်အရေးပေါ်အုပ်ချုပ်ရေးတပ်မတ်လှုပ်ဆောင်မှုနောက်မှာအကျိုးဆက်အဖြစ်လူခွင့်ရေးချိုးဖောက်မှုအမြောက်အများကျူးလွန်ခဲ့တဲ့တပ်တွေအထောက်အထားတွေရှိနေကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်ဖီယိုနော်လာနီအိုလီယန်ကလူခွင့်ရေးကောင်စီညီလာခံမှာအခုလိုပြောသွားပါတယ
် States of emergency across the globe are synonymous with extensive and human rights and sustained human rights violations
သူပြောသွားတာကကမ္ဘာတဝန်းမှာအရေးပေါ်အုပ်ချုပ်ရေးဆိုတာဟာပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုဆိုတဲ့အဓိပ္ပာယ်နဲ့အတူတူဖြစ်လာခဲ့ကြောင်းဒါနဲ့ပတ်သက်လို့တပ်တွေအထောက်အထားတွေပြုစုမှတ်တမ်းတင်ထားတာဟာဆယ်စုနှစ်နဲ့ချီကြာခဲ့ပြီဖြစ်ကြောင်းအရေးပေါ်အုပ်ချုပ်ရေးဥပဒေကိုအစိုးရရဲ့ဘက်ကမှန်မှန်ကန်ကန်အသုံးမပြုဘဲလွတ်လပ်စွာထုတ်ဖော်ခွင့်မိသားစုတွေရဲ့ဘဝတွေကိုယ်ရေးကိုယ်တာလွတ်လပ်ခွင့်စတာတွေအပါအဝင်ညှဉ်းပန်းနှိပ်စက်မှုကနေကင်းလွတ်ခွင့်စတဲ့အခြေခံလူခွင့်ရေးတွေကိုဖိနှိပ်ခဲ့ကြောင်းပြောသွားတာပါအကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးဆောင်ရွက်ရမှာအစိုးရရဲ့အနေနဲ့အရေးပေါ်အုပ်ချုပ်ရေးကိုဥပဒေနဲ့အညီတာဝန်ယူဆောင်ရွက်သင့်ပြီးလူခွင့်ရေးအပေါ်ထိခိုက်မှုရှိမရှိအကဲဖြတ်သင့်ကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်ဖီယိုနော်လာနီအိုလီယန်ကတင်ပြသွားပါတယ်။တရုတ်နဲ့ဘရာဇီးနိုင်ငံတွေကတော့ဒီအကြောင်းအရာပေါ်မှာတုံ့ပြန်ပြောဆိုပိုင်ခွင့်နိုင်ငံတွေအဖြစ်ကုလသမဂ္ဂအထူးကိုယ်စားလှယ်ဖီယိုနော်လာနီအိုလီယန်ရဲ့အစီရင်ခံစာတင်ပြချက်တွေအပေါ်ဆွေးနွေးပြောဆိုခဲ့ကြပါတယ်။အပြန်အလှန်ပြောဆိုတုံ့ပြန်တဲ့နိုင်ငံတွေထဲမှာတော့မြန်မာအစိုးရကိုယ်စားလှယ်ဘက်ကဒေါ်စုစုဝင်းကနေမြန်မာနိုင်ငံမှာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကိုရင်ဆိုင်နေရကြောင်းလည်းအခုလိုပြောသွားပါတယ်
။ Myanmar is also confronting with the challenge of terrorism.As a result of
မြန်မာနိုင်ငံမှာလည်းပဲအကြမ်းဖက်ဝါဒရဲ့စိန်ခေါ်မှုတွေကိုရင်ဆိုင်နေရပါတယ်။အာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ရခိုင်ပြည်နယ်မှာအပြစ်မဲ့အရသာအများအပြားတပ်ဖြတ်ခံရသလိုဒဏ်ရာတွေလည်းရခဲ့ကြပြီးတော့အိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြရပါတယ်။ဒါအပြင်ရခိုင်မွတ်စလင်ဒိုင်းနဲ့မျိုးသက်မရမာကြီးနဲ့ဟိန်းနူတွေရဲ့အခြေခံလူအခွင့်အရေးနဲ့တွာလာခွင့်တွေကိုလည်းအများအပြားထိခိုက်စေခဲ့ပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာအကြမ်းဖက်ဖွဲ့ကိုတံပြန်နှိမ်နှင်းဖို့မြန်မာလုံခြုံရေးတပ်တွေဘက်ကအချိန်အကန့်အသတ်ထားပြီးဆောင်ရွက်ခဲ့ကြောင်းလဲသူကအခုလိုဆက်ပြောပါဗျ
။ Security forces have to respond in strict compliance
လုံခြုံရေးတပ်တွေအနေနဲ့အချိန်အကန့်အသတ်ထားပြီးထိတွေ့တုံ့ပြန်မှုတွေအများအပြားဆောင်ရွက်ခဲ့ပါတယ်။အကြမ်းဖက်မှုဆိုင်ရာဥပဒေနဲ့အညီအရသားတွေကိုကာကွယ်ပေးဖို့နဲ့တရားဥပဒေထိန်းသိမ်းဖို့အဓိကထားလှုပ်ဆောင်ခဲ့ပါတယ်။
ဂျနီဗာမှာကျင်းပနေတဲ့38ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟိလီကလည်းမကြခင်ရက်ပိုင်းအတွင်းသူ့ရဲ့အစီရင်ခံစာကိုတင်ပြဖို့ရှိပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာအကြက်တဲနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုအပါအဝင်ကုလသမဂ္ဂအတွေ့အမှုချုပ်ဂူတာရက်စ်နဲ့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဇာအစ်အယ်ဟူစိန်တို့ကပြည်ခဲ့တဲ့ရက်ပိုင်းအတွင်းညီလာခံအစမှမြန်မာအစိုးရကိုပြင်းပြင်းထန်ထန်တိုက်တွန်းခဲ့ကြပါရဲ့ရှင်။